မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့ပြည်သူတွေရဲ့လူမှုဘဝလုံခြုံမှုအားနည်းနေတယ်လို့ပြည်သူ့လွတ်တော်တရားစီရင်ရေးဥပဒေရေးရာနှင့်တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကပြောပါတယ်။တစ်ချိန်တည်းမှာပဲတရားဥပဒေတရားရေးမှန်တိုင်ဟာလည်းအခရီးလိုက်စားမှုအဖြစ်ဆုံးနေရာဖြစ်နေတယ်လို့လည်းထုတ်ဖော်ဝေဖန်ထားပါတယ်။တရားသူကြီးအစဉ်စဉ်နဲ့ဥပဒေဝန်ထမ်းအစဉ်စဉ်မှာအခရီးလိုက်စားမှုတွေရှိနေပြီးပြည်သူတွေမှာနစ်နာနေရတဲ့အကြောင်းကိုလည်းထောက်ပြခဲ့တာပါ။ကျေးဇူးကိုတော့ VOE သတင်းတောက်မိခါကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါတနင်္လာနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာလွှတ်တော်ကဖွဲ့စည်းထားတဲ့တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကသမရဦးသိန်းစိန်အစိုးရတာဝန်ယူထားတဲ့၅နှစ်တာကာလအတွင်းတရားစီရင်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလေ့လာခဲ့တဲ့အပေါ်အခုလိုအစည်းအဝေးခန်းစာတင်ပြခဲ့တာဖြစ်ပါတယ်ပြည်ထောင်စုကအစပြီးနဲ့လွှတ်တော်အစုံအစဉ်အဆက်ထောက်ခံမှုနဲ့နေရာကျလာခဲ့ကြတဲ့တရားသူကြီးတွေဟာအထက်မှာရှိနေတဲ့ယာဒူးအစဉ်အဆက်ဩဇာရှိသူတွေကိုမလွန်ဆန်နိုင်ပဲတရားရေးနိုင်ငံကိုမျက်ကွယ်ပြုကလှုပ်ဆောင်နေကြကြောင်းကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွန်းကအခုလိုတင်ပြခဲ့ပါတယ်
။ဒီအချိန်ရဲ့အပိုင်းတွင်အာရီတရားများလွှမ်းခြုံလျက်ပင်ရှိနေသည်ကိုတွေ့ရှိရပါတယ်။တရားသူကြီးအစ်စ်စ်သည်အထက်တရားသူကြီးအစ်စ်စ်၏ကြီးကြပ်မှုဖြင့်ဆောင်ရွက်ရာတွင်အပေးအယူကိစ္စများတွင်ဝန်ဆက်များရှိနေတာကိုတွေ့ရှိရပါတယ်။အလားတူပင်ဥပဒေဝန်ထမ်းအစ်စ်စ်၌လည်းကြီးကျက်သူအစစ်အစစ်ဝန်ထမ်းများသည်ဝန်ဆက်ရှိနေပြီးနားလည်မှုဖြင့်ဆောင်ရွက်လျက်ရှိနေတာကိုတွေ့နေကြပါတယ်။အများအားဖြင့်ပြည်မှုများတွင်အဆိုပါအခြေအနေများတွေ့ရှိနေကြပါတယ်။ရန်တရားသူကြီးတဦးသည်အမှုတွဲရဲ့နေ့စဉ်မှတ်တမ်းကိုမိမိနိုင်လိုတဲ့ဘက်ကအသာရရှိရေးအတွက်ပထမတစ်မျိုးမှတ်တမ်းတင်ပြီးအမှုစစ်ဆေးဆဲမှာပင်ပထမမှတ်တမ်းကိုပြင်၍နောက်တစ်မျိုးမှတ်တမ်းတင်သည်။တတိယကတင်သွင်းတဲ့အထောက်ထားများကိုလက်လိုက်၍လက်ခံသည်တတိယကဥပဒေကိုစစ်တုံးမှုလွန်စွာအားနည်းနေကြောင်းတွေ့ရှိရပါတယ်
။တရားမမှုပိုင်းဆိုင်ရာစာချုပ်စာရန်တွေနဲ့ပတ်သက်လို့တရားရုံးတွေမှာဟန်ဆောင်အယောင်းဝယ်တွေရှိနေတယ်လို့အခွန်မှတ်ပုံတင်ရမှာလဲအခတိလိုက်စားမှုတွေရှိနေတယ်လို့သူကခုလိုထောက်ပြခဲ့ပါသေးတယ်
။တရားမမှုများတွင်အသေးအဖွဲငွေကြေးကအစငွေကျပ်သိန်းတရာအထက်ငွေချင်းမှုများနဲ့ဟန်ဆောင်အယောင်းဝယ်စာချုပ်ချုပ်ဆိုသည့်အမှုများကိုအများဆုံးတွေ့ရှိရပါတယ်။ယခုအခါမြန်မာနိုင်ငံအနှံ့ပြားတွင်ငွေစည်းအစမတန်မြန်မာလျက်ရှိရာယခင်ကသေးကနေမရှိတော့လဲကာလပေါက်စည်းသိန်းထောင်ကျော်လာတဲ့အတွက်ပိုင်ဆိုင်မှုအငင်းပွားမှုများမတရားဖယ်ရှားမှုများစာချုပ်အတူပြုလုပ်မှုများများပြားလျက်ရှိရာအဆိုပါမှုတွင်ပတ်ပုံတင်ရုံးများဤမတမာမှုများအခရီးလိုက်စားမှုများရှိနေကြောင်းသုံးသပ်တွေ့ရှိရပါတယ
်လက်ရှိတရားရေးမှန်တိုင်းဖြောင့်မတ်ဖို့ဟာအရေးတကြီးလိုအပ်နေပြီဖြစ်ကြောင်းသူကလွတ်တော်မှာခုလိုဆွေးနွေးခဲ့ပါသေးတယ်
။လိုင်စင်မဲ့ငွေတိုးချေးစာသူများနဲ့ဆက်လင်း၍လွတ်တော်အသီးသီးတွင်တရားရုံးများ၏မတမာမှုများကိုတင်ပြခဲ့တော်လဲ။ပြည်ထောင်စုတရားလွတ်တော်ချုပ်တရားသူကြီးများ၏ဖြေကြားချက်များမှာတရားစီရင်မှုနှင့်တန့်ညီမှုမရှိကြောင်းသုံးသပ်တွေ့ရှိရပါတယ်။တရားရုံးများ၏စောင့်ရွက်ချက်များအပေါ်တန်တရားဖြစ်ပေါ်ရာအစိုးအဖက်များကိုနေရာတိုင်းလိုလိုတွင်တွေ့မြင်သိရှိရပါသဖြင့်အဆိုပါအမှုများစုစည်းသုံးသပ်ပြီးလူအပ်သောအရေးယူမှုများပြည်လုံးနိုင်ရေးအတွက်လွှတ်တော်တို့တင်ပြရန်စီစဉ်ဆောင်ရွက်လျက်ရှိပါသည်။ယနေ့မြန်မာနိုင်ငံတော်တွင်တရားဥပဒေစိုးမိုးမှုလွန်စွာအားနည်းနေသောကြောင့်ပြည်သူများအနေဖြင့်လူမှုစီးပွားရေးဘဝလုံခြုံမှုမရှိဟုခံစားနေကြရပါသည်။
လက်ရှိတရားရေးမှန်နိုင်ရဲ့အကျင့်ပြတ်ချစားမှုတွေနဲ့ပတ်သက်ပြီး88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကရုံးဖွဲ့မှုဦးစော်မင်းကခုလိုသုံးသပ်ဝေဖန်လိုက်ပါတယ်
။ဒီကအခြေခံကြောင်းရင်းကအာဏာရှင်စနစ်ကပြည်သူနဲ့အစိုးရရန်တရားနဲ့ဝေးကွာအောင်လုပ်ထားတဲ့အခါမှာအစိုးရရန်တရားကအလိုလိုတစ်ဆင့်မြင့်နေလို့သူတို့ကိုသူတို့ခံထားပြီးတော့ပုံရိုးကျိုးအနည်းငယ်လာတာကျင့်သုံးတဲ့ဟာကြီးကအခုစိုးမိုးနဲ့တရားရေးမှန်နိုင်ကိုတက်လာမဲ့ဒီအုပ်ချုပ်ရေးကဏ္ဍရဲ့ရင်းရိုင်မှုတွေတရားရေးမှန်နိုင်မှာဆက်လက်သွားပြီးတော့ဆက်ရောက်တယ်ဆက်ရောက်တဲ့အခါမှာလုံးလုံးမမောရမလို့လို့နောက်ဆုံးပဋိပြောင်းဆောင်တဲ့ဟာတွေအများကြီးอ่ะကြားရင်မှန်တိုင်းအခုမှန်တိုင်းဆက်ဆက်မှုတွေမှာဒီခြားသားတင်မှုအများကြီးတင်တာကျွန်တော်တို့ကတော်တော်လေးတင်ရမှာကိစ္စကမှာ
လက်တလုံးမှာတရားစီရင်ရေးတရားဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကိုတရားရေးဆိုင်ရာအကတိလိုက်စားမှုတိုင်ကြားစာပေါင်း10,000ကျော်ရရှိခဲ့တယ်လို့အဲ့ဒီကော်မတီကပြောဆိုထားပါတယ်ဒီလိုရရှိလာတဲ့တိုင်ကြားစာတွေကိုသက်ဆိုင်ရာတရားရုံးချုပ်ကိုလွှဲပြောင်းကဖြည့်ဆည်းပေးဖို့တင်ပြခဲ့တာမှာသက်ဆိုင်ရာတရားရုံးတွေကအမှုပေါင်း1,000နီးပါးတာပြန်လည်ဖြည့်ဆည်းပေးခဲ့တယ်လို့အဲ့ဒီကော်မတီကဒီကနေ့ထုတ်ပေါ်ပြောဆိုခဲ့ပြီးလက်ရှိတရားရေးမှန်တိုင်ကိုအမြန်ဆုံးပြုပြင်ဖို့လိုအပ်ကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင်